မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဆန်ဟီဒီဟာဒီကနေ့မြန်မာအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့နဲ့တွေ့ဆုံခဲ့သလိုအင်းစိန်ထောင်ကိုလည်းတွားရောက်လေ့လာခဲ့ပါတယ်။ညနေပိုင်းမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကိုခီးစက်ဖို့ရှိပါတယ်။ကုလအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံကို၅ချိန်မြောက်ခီးစဉ်ကတော့ကချင်ပြည်နယ်နဲ့အစမ်းပြည်နယ်တို့မှာတိုက်ပွဲတွေပြင်းထန်နေပြီးရခိုင်ပြည်နယ်မှာလည်းလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့ဆွဆွဲမှုတွေရှိနေပေမဲ့သူရင်းမဲ့အစီရင်ခံစာမှာမြေပြင်အနေအထားကိုပဂရိအတိုင်းရေးသားနိုင်လိမ့်မယ်လို့မျှော်လင့်မိတဲ့အကြောင်းမြန်မာအမျိုးသားလူ့ခွင့်ရေးကော်မရှင်ဥက္ကဋ္ဌကပြောပါတယ်။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင
်။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကို၅ချိန်မြောက်လာရောက်လေ့လာတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဆန်ဟီလီဟာဒီကနေ့မှမြန်မာအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့နဲ့တွေ့ဆုံပြီးကော်မရှင်အဖွဲ့ရဲ့လှုပ်ဆောင်နေတဲ့အကြောင်းကိုမေးမြန်းဆွေးနွေးခဲ့ပါတယ်။ဒါအပြင်အင်းစိန်ထောင်ကိုလည်းတွားရောက်လေ့လာခဲ့သလိုရခိုင်ပြည်နယ်ကိုလည်းညနေပိုင်းမှာတွားရောက်ခဲ့ရပါမစ်ဆန်ဟီလီအနေနဲ့ပြီးခဲ့တဲ့အောက်တိုဘာလအစောပိုင်းမှာပြိပခဖြစ်ခဲ့တဲ့မောင်တော်ပူတီတောင်တို့အပါအဝင်စစ်တွေနဲ့ရဲတပ်တောင်တို့ကိုလည်းတွားရောက်ဖို့ရှိပါတယ်သူအနေနဲ့ရခိုင်ပြည်မြောက်ပိုင်းကိုတွားလေ့လာတဲ့အခါမှာအစိုးရလုံခြုံရေးအစီအစဉ်နဲ့တွားရောက်ရမှာဖြစ်တာကြောင့်အဲ့ဒီမှာနှစ်ဖက်အတိုင်းဝိုင်းနဲ့တွေ့ဆုံတဲ့အခါလွတ်လွတ်လပ်လပ်တွေ့ဆုံမေးမြန်းပြောဆိုခွင့်ရပါမလားဆိုတဲ့ VOA ရဲ့အမိကတော့မစ်ဆန်ဟီလီက
Well, please wait until I finish my mission.
ကျမရဲ့ဒီတစ်ခေါက်ခီးစဉ်လေ့လာပြီးစီးတဲ့အချိန်ထိတော့စောင့်ကြည့်ဖို့လိုပါတယ်လို့ကော်မရှင်နဲ့တွေ့ဆုံပြီးမှသူကပြောဆိုခဲ့တာပါ။မစ်ဆန်ဟီလီနဲ့တွေ့ဆုံစဉ်အတွင်းရခိုင်ပြည်နယ်ပြည်ပခတိုင်းဒေသတွေကအကြောင်းအရာတွေအပါအဝင်အလုပ်စခန်းအကျဉ်းထောင်တွေရဲ့အခြေအနေတွေနဲ့ပတ်သက်လို့တင်ပြဆွေးနွေးခဲ့တာတွေရှိတယ်လို့မြန်မာမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးဝင်းမရကပြောပါတယ
်။ပထမဆုံးကတော့ပေါ့နော်ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတဲ့အခါမှာဆောင်ရွက်နေတဲ့ကိစ္စတွေကိုမြင်မြန်ပါတယ်။သူကတော့ဒီလူ့ခွင့်ရေးကမရှင်ကလွတ်လပ်တဲ့ကမရှင်ဖြစ်တဲ့အတွက်ကြောင့်မလို့ကမရှင်အနေနဲ့လည်းတရားဒါစုံစမ်းစစ်ဆေးပြီးတော့အကြံပြုချက်ဒီပြသင့်တယ်လို့သူကအကြံပြုပါတယ်။ဒီကချင်တို့ဒီတိုင်းသားတွေနဲ့ဖြစ်နေတဲ့ပြဿနာလေးတွေကိုလည်းကျွန်တော်လူ့ခွင့်ရေးကမရှင်ကနေပြီးတော့ဆောင်ရွက်ဘူးလားဆိုတဲ့မျိုးမျိုးမေးတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့တက်တဲ့အသာအသီးအခြေခြေပြန့်ပြန့်တော့ကျွန်တော်တို့ဆောင်ရွက်နေတယ်လုပ်နေတယ်ဆိုတဲ့အကြောင်းလေးတွေကိုကျွန်တော်ပြောကြပါတယ်နောက်တစ်ခုကနေပြည်တဲ့ကံမှာသူတို့ကဒီမုံပြင်းထဲမှာဟို labor camp တစ်ခုကိုသွားပြီးတော့စစ်ဆေးခဲ့တယ်စစ်ဆေးခဲ့တဲ့အခါကျတော့အဲ့မှာပေါ့နော်အကျဉ်းသားတွေကိုနေပြည်တဲ့အခါကျတော့ဟိုမှာချိန်ချိုးနဲ့ခတ်ထားတာတို့ဘာလို့တွေးတယ်တကြောင်တာပြီးတော့မလုပ်သင့်ဘူးဆိုတဲ့အကြောင်းမျိုးပြောပါတယ်ကျွန်တော်တို့ဒီ labor camp စီကိုသွားစစ်ဆေးတာရှိမရှိဆိုတာလေးလည်းမေးမြန်းပါတယ်
ကုလထုကုစလေဒီခေါက်လာရောက်တဲ့ခီးစဉ်မှာမြန်မာနိုင်ငံတွင်းတိုင်းရင်းသားဒေသတချို့မှာတိုက်ပွဲတွေပြင်းထန်နေသလိုရခိုင်ပြည်နယ်ဘက်မှာလည်းလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေရှိနေပေမဲ့လို့သူ့အနေနဲ့မြေပြင်အခြေအနေအမှန်ကိုအစိုးရကစားမှရေးသားတင်ပြနိုင်လိမ့်မယ်လို့ယူဆတဲ့အကြောင်းဦးဝင်းမရက VOA ကိုပြောပါတယ
်။ကျွန်တော်အနေနဲ့တော့ပေါ့နော်သူတင်ပြမဲ့ဟိုယူဆချက်ကိုတော့ကျွန်တော်ဘာမှပြောဆိုလို့မရဘူးပေါ့နော်။ဒါသူ့အနေနဲ့လွတ်လွတ်လပ်လပ်သူအစီအခါစားတင်သွင်းသူတယောက်အနေနဲ့တင်ပြပါအောင်။ဘာပဲဖြစ်ဖြစ်ပေါ့နော်။ဒီမှာဖြစ်ပေါ်နေတဲ့ဒီပဂရိအနေထားလေးတွေကိုတော့ပေါ့နော်မှန်မှန်ကန်ကန်ကျွန်တော်တို့ဟိုဖော်ပြနိုင်မှုကအရေးကြီးတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတဲ့အခါမှာကျတော့တစ်ဖက်ကနေပြီးတော့သူကသူ့ရဲ့ချူတောင်တက်တက်နဲ့မြင်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမှာလက်မခံနိုင်တဲ့အနေတကားတူဖြစ်တဲ့အခါမှာဒါအငင်းပွားတာမျိုးဖြစ်ရင်ကျွန်တော်တို့ဘလူနီးထဲမှာဒါထိရောက်နိုင်မှုမရှိပါဘူး။ဘာလို့လဲဆိုတော့ပြဿနာတစ်ခုကိုနေပြီးတဲ့အခါမှာကျွန်တော်ပြေလည်အောင်လုပ်တယ်ဆိုတာနှစ်ဖက်ညှိနှိုင်းကြရတာပေါ့နော်။နှစ်ဖက်အမြင်ပေါ့နော်။ဒါတွေကိုညှိနှိုင်းပြီးတော့လုံမသားလေးရင်ကျွန်တော်တို့ရမှာဖြစ်တဲ့အတွက်ကြောင့်မို့လို့သူ့ရဲ့အစီရင်ခံစာတွေမှာတော့ဒီမှာဖြစ်နေတဲ့ဒေတာအခြေအနေတွေအမှန်တွေကိုတင်ပြနိုင်မယ်လို့ကျွန်တော်တို့အဲ့လိုညွှန်လင့်ပါတယ်။
လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဆန်ဟီလီဟာရခိုင်ပြည်နယ်ကိုတွားရောက်လေ့လာပြီးတဲ့နောက်ဒီလ18ရက်နေ့မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒါအပြင်ပြည်ထောင်စုအဆင့်ရခိုင်ဒေသစုံစမ်းစစ်ဆေးကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဒုတိယသမ္မတဦးမြင့်စိန်နဲ့လည်းတွေ့ဆုံမှုရှိတော့ပါ။အဲ့ဒီမတိုင်ခင်မှာလည်းအရက်ဖက်လူအဖွဲ့အစည်းတွေနောက်မြန်မာစာနယ်ဇင်းကောင်စီနဲ့လည်းတွေ့ဆုံမှာဖြစ်ပြီးဒီလ20ရက်နေ့ကျရင်တော့သူ့ရဲ့ဒီတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည်းပြုလုပ်သွားဖို့ရှိပါတယ်။မစ်ဆန်ဟီလီဟာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးဆိုင်ရာတွေကိုစုံစမ်းစစ်ဆေးပြီးရင်တော့မက်ရှလာမှာကျင်းပမယ့်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာအစီရင်ခံစာတည်းတင်သွင်းသွားမှာဖြစ်ပါတယ်ခင်ဗျာ။